မကြသေးခင်ကလက်နက်ကင်ပြိပခါတွေဖြစ်ပွားခဲ့တဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းမှာစစ်ကြောင့်အတိဒုက္ခရောက်နေရတဲ့သူတွေကိုကုလသမဂ္ဂကပထမဆုံးအကြိမ်ဖြစ်အကူအညီပေးပါတော့မယ်။ကချင်ပြည်နယ်အတွင်းတိုက်ခိုက်မှုတွေအရှိန်လျော့ကျလာတာနဲ့အမျှကုလသမဂ္ဂကအကူအညီပေးနိုင်တဲ့အခြေအနေတွေပေါ်ပေါက်လာတာပါ။ကချင်ပြည်နယ်ကဒုက္ခတဲ့အရေးနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ရန်ကုန်မြို့ကသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင
်။ဟုတ်ပါတယ်။အစိုးရနဲ့ကချင်လွတ်မြောက်ရေးအဖွဲ့ PIN တို့ကြားညီညာရေးအတွက်စတင်ဆွေးနွေးပြီးတဲ့နောက်ပထမဆုံးအကြိမ်အဖြစ်နဲ့ကုလသမဂ္ဂကဒုက္ခသည်တွေအတွက်အကူအညီပေးလုပ်ငန်းတွေကိုစတင်လိုက်တာဖြစ်ပါတယ်။ဖားကတ်နေသားတွေမှာရှိနေတဲ့ဒုက္ခသည်စခန်း40ခုကလူပေါင်း 9,000 ကျော်အတွက်အခြေခံလူသုံးကုန်ပစ္စည်းတွေကိုကုလသမဂ္ဂကပေးရသားမှာဖြစ်တယ်လို့လည်းရန်ကုန်ကုလသမဂ္ဂရုံပြန်ကြားရေးရာရှိဦးဝေဝင်းကပြောပါတယ်။ဂျန
်ဘူးအချင်းတို့ဒီလိုကြည့်ကြရတော့ဒီလိုတိုင်းဒုက္ခတွေတော့ဆန်လောက်ပဲဖြစ်ကြတာလို့ရှိ
အခုဆိုရင်ကုလသမဂ္ဂရဲ့အကူအညီပေးရင်းနှီးဟာကချင်ပြည်နယ်ဖားကန့်ဒေသကိုဥတီပြီးတော့ရန်ကုန်မြို့ကနေထွက်ခွာသွားပြီလို့လည်းသူကပြောပါရယ်။ပထမဆုံးအစီအစဉ်အဖြစ်နဲ့ပို့ဆောင်လာတဲ့အကူအညီတွေဟာလက်တလောအစိုးရထိန်းချုပ်ရာဒုက္ခသည်စခန်းတွေအတွက်သာဖြစ်ပြီးတော့နောက်ပိုင်းနယ်မြေအေဂျင့်လုံခြုံလာတဲ့အမျှ KIO ထိန်းချုပ်ရာဒေသကိုလည်းပေးအပ်ဖို့ရည်ရွယ်တဲ့အကြောင်းဦးအေးဝင်းကပြောပါရယ်။မြန်မာအစိုးရနဲ့18နှစ်ကြာအပြည့်ခက်ရဆဲပြီးတနစ်ခွဲလောက်တိုက်ပွဲတွေဖြစ်ပွားခဲ့ရတာကနေဒေသခံပြည်သူတွေတသိန်းကျော်လောက်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးတော့အများအပြားဟာ KIO ထိန်းချုပ်ရာနယ်မြေတွေမှာရှိနေတာပါ။အခုလိုစစ်ဘေးသင့်ဒုက္ခသည်တွေကိုကုလသမဂ္ဂအကူအညီမှုတွေစတင်ဆောင်ရွက်လာတဲ့အပေါ်မှာကချင်ပြည်နယ်အတွင်းအကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ကချင်ပြည်နယ်ဥက္ကဋ္ဌဖြစ်တဲ့ဒေါ်ပေါ့ကြာကကြိုဆိုလိုက်ပါတယ်
။အခုလို UN ကနေဒုက္ခသည်တွေလာကူညီတာအထူးပဲကျေးဇူးတင်ပါတယ်လို့ပြီးတော့အခုလိုကျမတို့ကချင်ဒေသတစ်ခုတည်းမဟုတ်ပေါ့နော်။ဒီခိုင်တီနေတော့ဘာလို့မှလည်းဘယ်လိုကူညီနေတယ်အခုမှကချင်ပြည်နယ်ကိုထိထိရောက်ရောက်လာပြီးကူညီနေဆိုပြီးတော့အတိုက်ထက်လုံဝန်းတာပါတယ်လို့တကယ်ကိုဒုက္ခရောက်နေကြတာပါကချင်ပြည်အဲ့ဒီဒုက္ခတွေကအဲ့တမေရထဲတင်မဟုတ်ဘူးကချင်ပြည်နယ်တစ်ခုလုံးလူလို့အဲဒုက္ခတွေနဲ့ပြည်နေကြတယ်အဲ့တော့ဒီတောထဲတောင်ထဲမှာပုံနေတဲ့လူတွေရောအဲဒီအပြင်ကိုမထွက်လာရေးသေးတဲ့ဒုက္ခတွေလည်းများစွာရှိသေးတယ်လို့အဲ့ဒါကြောင့်အထပ်ပြီးမှလည်းဒီထက်ပိုပြီးတော့လည်းကုညီတင်းစီကျင်ပါလေလို့
ကချင်ပြည်နယ်အနှံ့အပြားမှာမကြသေးခင်အချိန်ထိတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာကြောင့်ဒုက္ခသည်ဥယျာဟာအဆမတန်များပြနေတဲ့အတွက်နောက်ထပ်အကူအညီအမြောက်များလိုအပ်နေတယ်လို့လည်းဒေါ်ပေါ့ကြာကပြောပါတယ်ကုလသမဂ္ဂရဲ့ထောက်ပံ့ပေးရင်းနှီးဟာအင်္ဂါနေ့အစောပိုင်းဖားကတ်မြို့ကိုရောက်ရှိမယ်လို့မျှော်လင့်ရပြီးတော့အကူအညီတွေကိုတော့ခရစ်ယာန်ဘုရားကျောင်းတစ်ခုမှဖြန့်ဝေပေးဖို့စီစဉ်ထားတဲ့အကြောင်း NDF ပါတီဖားကတ်ဒေသဥက္ကဋ္ဌဦးရော်ထုံးကပြောပါတယ်
ဆိုပြမအဲ့ကျွန်တော်နေ့ချင်းပြောင်းသွားပဲသူတို့လက်ယူခင်ရလက်ဆောင်ပေးမှာခလို့လောလောဆယ်ဆယ်တော့အရှင်ပြပါတယ်သူတို့ဒါပေမဲ့ဟိုဟာဒီနေ့ခက်တာဆိုတော့ဒီမှာစမရေးအရှင်နေနေလူများဆိုလို့ရေးနေနေရှားတယ်အကလေးများတယ်အကြိုက်ဒီဥတ္တဟာပြောင်းလို့လေဆိုတော့ကလေးခဏခဏရှားတယ်ဝင်းချောတယ
်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတဲ့အတွက်ဒေသတွင်းနဲ့နိုင်ငံတကာတာဝန်ကအပြစ်ခတ်ရဆဲပြီးတော့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ PR တွေပေးလာရတာက KIO နဲ့မြမအစိုးရတို့ဟာဒီလာဇန်ပိုင်းမှာပဲတရုတ်နိုင်ငံရွှေလီမြို့မှာပထမဆုံးညီဆွေးနွေးခဲ့ကြတာပါဒီနောက်ပိုင်းမှာတော့နှစ်ဖက်တိုက်ခိုက်မှုတွေရောပါလာသလိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ Nambiyo လူခွင့်ရဲ့အထူးကိုယ်စားလှယ် Thomas Ohekendana တို့ဟာမြန်မာနိုင်ငံကိုရောက်ရှိပြီးတော့ကချင်ပြည်နယ်ကိုတွားရောက်ခဲ့တဲ့အထိဖြစ်ပါတယ်။ဒေသခံအာဏာပိုင်တွေဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ကြတဲ့ကုလသမဂ္ဂအရာရှိတွေရဲ့ခီးစဉ်တွေအတွင်းစစ်တမ်းကြောင့်ဒုက္ခရောက်ခဲ့သူတွေကိုအကူအညီပေးအပ်နိုင်ရေးအစီအစဉ်တွေကိုဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအခုလိုအကူအညီပေးရေးအစီအစဉ်တွေကိုစတင်ခဲ့တာလည်းဖြစ်ပါတယ်။